မက္ကဆီကိုပင်လယ်ခွေးဘက်ကနေပြီးအမေရိကန်ပြည်ထောင်စုတောင်ပိုင်းတက်ဆက်ကန်ယူနန်ဘက်ကိုရွှေ့ရှားနေတဲ့ဟာဗီမုန်တိုင်းဟာပိုပိုပြီးတော့အင်အားပြင်းထန်လာနေပါတယ်။တောက်ကြနေနှောင်းပိုင်းမုန်တိုင်းဝင်ကျင်ရောက်ရင်အရင်ကအပူပိုင်းဒေသမုန်တိုင်းအဆင့်ကနေပြီးတော့အင်အားပြင်းထန်တဲ့ဟာရီကိန်းမုန်တိုင်းအနေနဲ့ဝေရောက်တိုက်ခတ်နိုင်တယ်လို့အမေရိကန်မိုးလေဝသပညာရှင်တွေကပြောပါတယ်။လောလောဆယ်လေပြင်းတိုက်နှုန်းဟာတစ်နာရီကိုကီလိုမီတာ140နီးပါးဖြစ်နေပါတယ်။အမေရိကန်ကန်ယူရန်ဒေသဘက်ကိုမုန်တိုင်းဝင်ကျင်မှာတော့လေပြင်းတိုက်နှုန်းကတစ်နာရီကိုကီလိုမီတာ200ကျော်သွားနိုင်တယ်လို့ခန့်မှန်းထားပါတယ်။ Texas ကန်ယူရန်ဒေသတော်တော်များများမှာမုန်တိုင်းကြောင့်မိုးရေချိန်50စင်တီမီတာအထိမိုးရွာသွန်းနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။တချို့နေရာတွေမှာတော့လာမယ့်3ရက်အတွင်းမှာမိုးရေချိန်ဟာ80စင်တီမီတာလောက်အထိကျော်သွန်းနိုင်ပါတယ်။လှိုင်းကြီးနိုင်တယ်လို့အသက်အန္တရာယ်စိုးရိမ်ရတဲ့မုန်တိုင်းအဖြစ်ကြိုတင်မျှော်လင့်ထားနိုင်တယ်လို့အမျိုးသားမိုးလေဝသစင်တာကပြောပါတယ်။ Texas ပြည်နယ်ကန်ယူရန်ဒေသမှနေကြသူတွေကမုန်တိုင်းအတွက်ကြိုတင်ပြင်ဆင်မှုတွေကိုလုပ်နေပါတယ်။ပြည်နယ်အုပ်ချုပ်ရေးမှုကလည်းအရေးပေါ်အခြေအနေထုတ်ပြန်ထားပါတယ်ရှင်။